ဆူဒန်နိုင်ငံမှာနှစ်ပေါင်းများစွာအတွင်ပထမဆုံးအကြိမ်ဖြစ်ခရစ်စမတ်နေ့ကိုအများပြည်သူအားလိုက်ရဲ့အဖြစ်အတွင်ကူးပြောင်းရေးအစိုးရကသတ်မှတ်ကြေညာလိုက်ပါတယ်။ဒါနိုင်ငံခြေချောင်းဥပဒေမှာပြဋ္ဌာန်းထားတဲ့လွတ်လပ်ခွင့်တွေနဲ့ကန့်ညီအောင်လုပ်ဆောင်တာဖြစ်တယ်လို့ဝန်ကြီးတူကပြောပါတယ်။ဒီဆုံးဖြတ်ချက်ဟာဆူဒန်နိုင်ငံမှာဒီနှစ်အတွင်းသမိုင်းဝင်နိုင်ငံရေးအပြောင်းအလဲတွေရဲ့ရလဒ်ဖြစ်တယ်လို့ဘာသာရေးဆိုင်ရာဝန်ကြီးနက်ဆရဒင်းမူဖရက်ကပြောပါတယ်။နိုင်ငံတော်ဆန္ဒပြပွဲတွေဖြစ်ပြီးတဲ့နောက်သမ္မတအိုမာအယ်ဘရှီယားကိုစစ်ဖက်ခေါင်းဆောင်တွေကဖြုတ်ချလိုက်တာပါ။အဲဒီနောက်ခါတွန်းမြို့တော်မှာဆန္ဒပြသူတွေကိုစစ်ဖက်ကနှိမ်နှင်းဖြိုခွဲတာကြောင့်လူသေဆုံးဒဏ်ရာရတာတွေဖြစ်ပြီးတဲ့နောက်အတိုက်ခံဖွဲ့တွေနဲ့စစ်ဖက်ခေါင်းဆောင်တွေကြားအသွင်ကူးပြောင်းရင်ပူးတွဲအစိုးရတရားဖွဲ့ဖို့သဘောတူခဲ့ကြပါတယ်။ဩဂုတ်လမှာသဘောတူထားတဲ့အခြေခံဥပဒေဆိုင်ရာကြီးညာချက်ထက်မှပါရှိတဲ့အတိုင်းလွတ်လပ်ခွင့်အားလုံးကိုအာမခံချက်ပေးဖို့အသွင်ကူးပြောင်းရင်အစိုးရအနေနဲ့အခိုင်အမာဆုံးဖြတ်ထားတယ်လို့ဝန်ကြီးမိုဖရက်ကပြောပါတယ်။ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့နိုင်ငံတွေစီးရင်တဲ့ကနေအမေရိကန်ပြည်ထောင်စုကဆူဒန်နိုင်ငံကိုမကြာသေးခင်ကပဲဖယ်ရှားလိုက်ပြီးဆူဒန်အသွင်ကူးပြောင်းရေးအစိုးရအပေါ်ထောက်ခံမှုတိုးမြင့်သွားမယ်အရေးလက္ခဏာပြလိုက်ပါတယ်။အမေရိကန်ရဲ့အဲ့ဒီဆုံးဖြတ်ချက်ကိုဝန်ကြီးမိုဖရက်ကကြိုဆိုပါတယ်။